ယူကရိန်းအနောက်ဘက်ပိုလန်နယ်စပ်နဲ့15မိုင်ကွာကယူကရိန်းရဲ့အကြီးဆုံးဆေးလက်ကျင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ္စိုင်းလ်တုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ယူကရိန်းဒုက္ခသည်တွေပိုလန်ကိုဝင်ဖို့အတွက်အချက်ကြာကြတဲ့လေဗစ်မြို့ကနေ38မိုင်ကွာမှာရှိတဲ့ယာဗိုရစ်ဆေးလက်ကျင်စခန်းအတိုက်ခိုက်ခံရတာဖြစ်ပါတယ်။ယူကရိန်းအနောက်ပိုင်းကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးစင်တာICPS ကိုပါရုရှားကတိုက်ခိုက်ခဲ့တာကြောင့်လဗစ်မြို့လဲမကြမီအတိုက်ခိုက်ခံတဲ့တဲပါလာနိုင်တာကြောင့်စိုးရိမ်မှုတွေတိုးလာနေတာပါမကြခင်ရက်ပိုင်းတွေအတွင်းယူကရိန်းအနောက်ပိုင်းကစစ်တပ်ပိုင်နေရာတွေကိုရုရှားကလေကြောင်းနဲ့ပစ်မှတ်ထားတိုက်ခိုက်လာနေတာပါပြီးခဲ့တဲ့သတင်းပတ်တုန်းကလဗစ်တောင်ဘက်မိုင်80ဝန်းကျင်ကလေကြောင်းကာကွယ်ရေးဆိုင်ရာနဲ့စစ်လေရင်ခွင်တွေအတိုက်ခိုက်ခံခဲ့ရပြီးရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတော့ယူကရိန်းအနောက်ပိုင်းမြို့နှစ်မြို့မှာရှိတဲ့စစ်လေရင်ခွင်နှစ်ခုကိုတာဝန်ပြည့်မစိုင်းတို့နဲ့တိုက်ခိုက်ခဲ့တယ်လို့တောက်ကြန်နေကပြောကြားခဲ့တာပါအခုလိုပိုလန်နဲ့ဆက်နအတိုက်ခိုက်ခံရတာဟာဥရောပကနိုင်ငံရေးသမားတွေကိုယူကရိန်းအရေးပိုပြီးသတိပြုလာစေတာဖြစ်ပါတယ်